အမေရိကန်သမ္မတကိုတရားစွဲမဲ့ပုံမှန်တစ်ခုလုံးကိုအောက်လွတ်တော်တရားရေးကော်မတီမှအတည်ပြုပြီးအောက်လွတ်တော်တစ်ခုလုံးမှမဲခွဲဖို့အစောဆုံးအနေနဲ့ရှေ့ဘက်မှာဖြစ်ဖို့လမ်းပွင့်သွားပါပြီ။ပါတီတွေဥဆောင်မှုအတိုင်းဒီမိုကရက်အများစုရှိတဲ့ဒီအောက်လွတ်တော်ကော်မတီမှာထောက်ခံမဲ23မဲ၊ကန့်ကွက်မဲ18မဲနဲ့သမ္မတဒေါ်နယ်ထရမ့်ကိုအာဏာလွှဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်မှုတွေကိုဟန်တာနောက်ဆက်မှုဆိုတဲ့အမှုနှစ်ခုနဲ့ဆွဲဖို့မနေ့ကပဲအတည်ပြုပေးလိုက်တာပါ။ဒီအတီးပြုတ်လိုက်တဲ့အမှုနှစ်ခုဟာအောက်လွတ်တော်ကိုအခုရောက်သွားပြီမျိုးအဲ့ဒီမှာဆက်လက်ညှင်းခုံဆွေးနွေးကြပြီးအောက်လွတ်တော်တစ်ခုလုံးမဲနဲ့တရားစွဲတဲ့မသိရှေ့ဘက်ဗိုလ်တပ်ဦးနေလမှာဆုံးဖြတ်ဖို့အလားအလာရှိနေပါတယ်။အခုလိုတိုက်ခန့်ဒီမိုကရက်အများစုရှိတဲ့အောက်လွတ်တော်မှာမဲခွဲအနိုင်ရလိုက်ရင်တော့သမ္မတကိုတရားစွဲနိုင်ပြီးအထက်လွတ်တော်ခုံရုံးတစ်ခုမှာရှေ့နှစ်ထဲတရားရင်ဆိုင်ရဖို့ရှိနေပါတယ်။ဒီအောက်လွတ်တော်တရားရေးကော်မတီမဲခွဲအတီးပြုတ်ပြီးမှအိမ်ပြည်တော်ပြောခွင့်ရအမျိုးသမီးစတက်ဖနီဂရက်ဆမ်ကဒီမဲခွဲမှုကိုကြေညာချက်ထုတ်ကန့်ကွက်လိုက်ပါတယ်။ပြောခွင့်ရခရစ်စတန်ကအခုလိုအောက်လွတ်တော်မှာအတင်းတက်တုတ်ရိုက်မဲခွဲပြီးသမ္မတကိုတရားစွဲဖို့လုပ်နေတာကရှက်ဖို့ကောင်းတယ်။အစိုးရပါတီ Republican အများစုရှိတဲ့အထက်လွတ်တော်ကြမှာပဲအခုအောက်လွတ်တော်ကော်မတီမှာမရခဲ့တဲ့မျှတတဲ့စီရင်ကြနာမှုတွေရမယ်လို့သမ္မတကမျှော်လင့်ထားကြောင်းပြောပါတယ်။ကြတာရီနေတုန်းကတော့ဒီပုံမှန်တွေနဲ့တရားစွဲရေးထောက်ခံမထောက်ခံ Democratic Republican Party အမတ်တွေကြားညာပိုင်းရောက်တဲ့အထိ14နိုင်ကြောင်ပြင်းပြင်းထန်ထန်ဆွေးနွေးညှိနှုံခဲ့ကြပါတယ်ခင်ဗျ